မြန်မာပြည်တွင်းမှာသတင်းလွှတ်လပ်ခွင့်တိုးတက်အောင်ကြိုးပမ်းနေတဲ့တစ်ချိန်ထဲမှာပဲသတင်းမီဒီယာသမားတွေဘက်ကလည်းမီဒီယာကျင့်ဝတ်နဲ့အညီစောင့်ထိုင်နိုင်ဖို့လိုအပ်ပါတယ်လို့ကြံကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကတိုက်တွန်းလိုက်ပါတယ်။နေပြည်တော်ကိုရောက်ရှိနေတဲ့အယ်ဒီတာဒေါခင်ဆိုရင်ကဒုတိယဝန်ကြီးဦးအောင်လာထွန်းကိုတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဒါကျင့်ဝတ်ဒီမီဒီယာကျင့်ဝတ်နဲ့ပတ်သက်လို့ဆရာဘုညာအခုလောလောဆယ်ဖြစ်နေတဲ့အခြေအနေပေါ့လေဒီလိုသုံးသပ်လို့ရပါမယ်
။မီဒီယာကျင့်ဝတ်ကိုပြောရင်ကျွန်တော်အသေးခံရမလားမသိဘူးထင်ပါတယ်။မီဒီယာကျင်းဝဘိုင်းမှာတော်တော်အားနေတာတွေ့ပါတယ်။အခုနေရတဲ့သတင်းသမားတွေ။ဒါကလည်းကျွန်တော်အပြည့်ကျော်တော့မဟုတ်ပါဘူး။ဟောကျွန်တော်စနေတရလေ့ကျင့်သင်ကြားမှုအားနေတဲ့ဘိုင်းရှိပါတယ်။အရေးကြီးတာလည်းတော်တော်များလာပါတယ်။မီဒီယာကျင်းဝမှာအဲ့ဒီဟာမှာမီဒီယာကျင်းဝလိုက်နာမှုနဲ့ပတ်သက်ရင်သတင်းသမားတွေရဲ့မီဒီယာကျင်းဝလိုက်နာမှုနဲ့ပတ်သက်ရင်အစိုးရဌာနအဖွဲ့အစည်းတွေကစိတ်အရေးကြီးပါတယ်။ဘာလို့ဆိုတော့မီဒီယာကျင်းဝရှေ့မှာတစ်ခုကပါပါလဲဆိုတော့ balance ရမယ်ဆိုတော့ပါပါတယ်။အဲ့သတင်းသမားတွေမှာကသတင်းတစ်ခုကြားပြီဆိုရင်စက်တွေရတယ် verify လုပ်ရတယ်။မှန်ကန်ရှိရင်တော့မှပို့ပြီးတော့details ကိုတောင်းရတယ်အဲ့ဒီအခါမှာကြာရင်တက်ဆိုင်ရာအစိုးရဌာနအဖွဲ့အစည်းကပုဂ္ဂိုလ်တွေကမီဒီယာသမားကိုရှောင်နေပြီဆိုတော့သွားပြီအဲ့ဒီမီဒီယာသမားကိုအထက်ထက်ဖြစ်အောင်အကျဉ်းချက်တိုက်တွန်းလိုက်လို့ဖြစ်နေပါတယ်အဲ့ဒီဟာကိုလည်းကျွန်တော်တို့ကတော်တော်စိုးရိမ်ပါတယ်ကျွန်တော်က
access to information ပေါ့လေ
မှန်ပါတယ်ခင်ဗျာဟုတ်ကဲ့
ပို့ပြီးတော့တိုးတဲ့အကောင့်မှာလုပ်ဖို့လုပ်ရတဲ့သဘော
ပေါ့နော်မှန်ပါခင်ဗျာမှန်ပါတယ်ဒါကသိအရေးကြီးတဲ့အခိုင်းပါပဲသတင်းရယူခွင့်ဟာတော်တော်လေးကိုကျွန်တော်ဝင်လာခါစားရဆိုလေကျွန်တော်ကခုလေးလာပဲရှိပါသေးတယ်တော်တော်လေးအားနေတာတရားပါပဲအဲ့လိုသက်ဆိုင်ရာဌာနကဒီတာဝန်ရှိပုဂ္ဂိုလ်တွေကဖြည့်ချဖို့ပြတ်ကွက်တာဟာလေဒီ access to information နဲ့ခုနပြောတဲ့ဟာ balance ရှိဖို့ဟာ balance coverage ကိုအဟံကြားကြီးတစ်ခုဖြစ်နေတယ်ဆိုတာကျွန်တော်တွေ့ရပါတယ်ရှင်။ဟု
တ်ကဲ့ပါအခုတော့ကျမတို့သတင်းမီဒီယာရဲ့အနေနဲ့ပေါ့နော်ဟိုတယ်လီဖုန်းဆက်ပြီးတော့ဝန်ကြီးဌာနအသီးသီးကိုစူးစမ်းပြီးတော့မေးကြတာရှိပါတယ်။ဘာလို့အများကြီးလဲ balance ဖြစ်အောင်လုပ်ရမလဲသတင်းတစ်ခုလုပ်ကြည့်လို့ရှိတယ်။ဒါပေမဲ့အခုဟိုလက်လက်တော့ဖြစ်နေတဲ့ကိစ္စကတော့ဥပမာပြည်သူ့ရဲစခွဲဆိုတော့ပြည်သူ့ရဲစခွဲဆိုပြီးတော့လက်တော့ဖြစ်သွားခဲ့တဲ့အမှုနဲ့ပတ်သက်တဲ့တွေ့ကြုံသူတို့မှလည်းတော်တော်လေးကိုထင်းထင်းသေးသေးပြောနေရတဲ့အနေအထားရှိတယ်။အဲ့တော့ပြည်သူ့ရဲစခွဲဘက်ကရောဘယ်လိုမျိုးဆင်းရဲရမလဲရှိ
တယ်။ပြည်သူ့ရဲစခွဲလည်းကျွန်တော်တို့သက်ဆိုင်ရာဝန်ကြီးဌာနတစ်ခုရဲ့အဖွဲ့အစည်းပါပဲ။ကျွန်တော်အားလုံးကိုပထမဆုံးပြောတာကတော့ကျွန်တော်တွေးလိုက်ရတာပါလေ။ကျွန်တော်ကနေပေါင်းကစီကြော်နောက်နိုင်ငံတကာမီဒီယာမှာလှုပ်လာတယ်။နိုင်ငံတကာမီဒီယာသမားတယောက်အမြင်နဲ့ကြီးခဲ့ပြီပါတယ်။မီဒီယာအချင်းချင်းကို။ဟုတ်ကျွန်တော်ဒီအပြင်ဘက်ကိုရောက်လာတယ်။ကျွန်တော်ဆိုလိုတာကနိုင်ငံရေးမီဒီယာသတင်းသမားတွေဘာမျှော်လင့်နေဆိုတာကောင်းကောင်းသိပါတယ်။ဒီဘက်ကဘာပေးနိုင်မလဲဆိုတော့ကျွန်တော်လေ့လာလိုက်တဲ့အခါတော်တော်လေးသိရပါခင်။မီဒီယာအစိုးရအရာရှိတော်တော်များများဟာမီဒီယာကိုအရင်ကကြောက်လန့်တိစိတ်ရှိပါတယ်။အဲ့ဒါကလေမီဒီယာသမားတွေမှာလည်းရှိပါတယ်။ဘာလို့ဆိုတော့ဘယ်တချို့က ethical မဖြစ်ခဲ့ဘူးအစိုးရအရာရှိဆက်ဆံတဲ့အခါမှာ identity false identity နဲ့မိတာတွေရှိပါတယ်။ကျွန်တော်ဆို complaint တွေတင်ရပါတယ်။မီဒီယာနာမည်တွေအလွေလျှော်ပြောပြန်ပြောတဲ့အခါကျမကင်တော့ဘူး။အင်ဂျာလေးအလုံးလုံးလုံးမလာဘူးနောက်တချို့ဟာဆိုဒီတက်တက်ကို off the record ပြောရတယ်ဒါပေမဲ့အဲ့ဒါကို binding binding name ကို function ဆက်ပြင်ပြောခင်ဗျအဲ့ဒီမှာအပြန်အလှန်ယုံကြည်မှုဟာလုံးဝကိုပြည့်စုံခဲ့ရပါတယ်မီဒီယာနဲ့ဒီအစိုးရအရာရှိတွေကြားမှာပြည်သူရွေးထည့်ဖို့ဆိုတော့ဖြစ်နေတယ်ထင်ပါတယ်သူတို့အပေါ်မှာသူတို့မှာဒီ media handling နဲ့ပတ်သက်လို့အတွေ့အကြုံတော်တော်ညှိနေပါတယ်အဲ့ဒါယူကားဆိုပြောတာပါအဲ့ဒါကိုအားလုံးအပြန်အလှန်ယုံကြည်မှုနဲ့တည်ဆောက်ရမှာပါသူတို့နေရာကိုဝင်ကြည့်လိုက်ရင်တော်တော်လေးကို business manager အနေအထားဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကသူတို့အပေါ်မှာယုံကြည်မှုရှိလာအောင်ပေါ့လေဟိုကအပြန်အလှန်ယုံကြည်မှုရှိအောင်ပြုစုပြောင်းမှုလိုပါတယ်အဲ့ဒါအပေါ်မှာအခြေခံပြီးတော့ကျွန်တော်ရှိကိုပြန်ဆိုင်ရမှာပါခင်ဗျ